ူဒန်သမ္မတဟောင်းအိုမာအယ်ဘာရှီယာကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆရာတရားရုံး ICC ထံအစိုးရကလွှဲပြောင်းပေးနိုင်တယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကကြိုဆိုကြပါတယ်။ဒါဖို့ဒေတာတွေမှာပြစ်မှုကျူးလွန်ခြင်းမှုဆွဲခြင်းနဲ့သမ္မတဟောင်းဘာရှီယာကို ICC ကအလို့ရာဖြစ်ပြီးဒီကြောင်နိုင်ရိုဘီယာနေမိုဟာမက်ယူဆပ်တရင်ပေးပို့လာပါတယ်။ဆူရန်သမရာဟောအိုမာအယ်ဘာရှီယာကို ICC ကိုလွှတ်ပြောင်းပေးဖို့အစိုးရကအစဉ်သင့်ဖြစ်နေပြီဆိုတဲ့သဘောမျိုးအစိုးရတာဝန်ရှိသူတွေကဒီတရင်ပတ်အတွင်းမှာပဲပြောဆိုကြတာပါ။ဒါပေမဲ့လည်းစစ်တပ်နဲ့ရက်ဖက်ကောင်းဆောင်တွေပါတဲ့အုပ်ချုပ်ရေးကောင်စီကနောက်ဆုံးဆုံးဖြတ်ရမှာဖြစ်ပါတယ်။ဘာရှီယာကို ICC ကိုပို့လိုက်တာကနိုင်ငံရေးအတွက်အထောက်အကူဖြစ်စေမယ်လို့မဟာဗျူဟာလေးလာရေးဌာနဟွန်အင်စတီကျူရဲ့အကြီးအကဲဟာဆန်ခနန်းကြီးကအခုလိုပြောပါတယ
်။ It's going to play a role enhancing some confidence, especially
ဒီကိစ္စကအတိုင်းအတာတစ်ခုအထိအရေးကြီးပြီးယုံကြည်မှုလည်းပိုတိုးလာနေမှာပါ။အထူးသဖြင့်တော့ဒုက္ခခံစားခဲ့ရတဲ့သူတွေနဲ့သဘုံတွေအတွက်ဖြစ်ပါတယ်။ပြစ်မှုကျူးလွန်မှုတွေတာဝန်ခံစေရေးဆိုတာကလည်းသဘုံအဖွဲ့တွေနဲ့သဘောတူညီချက်မှာပါဝင်ပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်တဲမှမှုတွေနဲ့ပရိပခဖြစ်လာနိုင်ခြေတွေကိုပါရောချနိုင်ပြီးတော့ယုံကြည်မှုတည်ဆောက်ရေးအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
။ဒါပေါ်ဒေတာတွေမှာနေထိုင်ကြသူတွေအပေါ်လူမျိုးတုံးတက်ဖြန့်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်စိုက်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့သမ္မတဟောင်းပါရှီယာကို2009ခုနှစ်မှာ ICC ကဆွဲချက်တင်ခဲ့တာပါ။ပါရှီယာကတော့ဆွဲဆိုချက်တွေကိုမြင့်ဆိုထားပါတယ်။2003ခုနှစ်မှာစခဲ့တဲ့ဒါဖောဒေတာတဘုံထမှုကိုဆူဒန်ဆွေရကဖြိုခွင်းတာမှာဒီပြစ်မှုတွေကျူးလွန်ခဲ့တာလို့ဆွဆွဲထားတာဖြစ်ပါတယ်။2019ခုနှစ်အတွင်းဆူဒန်မှာလာနေချီကြမ်းမြင့်တဲ့လူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာနိုင်ငံကိုနှစ်ပေါင်း30အုပ်ချုပ်ခဲ့တဲ့သမ္မတပါရှီယာကိုစစ်တပ်ကရာဇဝတ်ထယ်ရှားခဲ့ပါတယ်။သမ္မတဟောင်းပါရှီယာဟာအာဂဒီလိုက်စားမှုနဲ့ပြစ်ဒဏ်ချမ်းပါခံခဲ့ရပြီးနောက်1989ခုနှစ်မှာဆီယနာတင်ပြီးအာနာရယူခဲ့မှုနဲ့ပတ်သက်တဲ့ဆွဲချက်တင်လေလဲရင်ဆိုင်နေရဆဲဖြစ်ပါတယ်။ဆူဒန်သမ္မတဟောင်းပါရှီယာကိုမြို့တော်ခါတွန်းကအကျဉ်းထောင်တစ်ခုမှာလက်ရှိထိန်းသိမ်းထားပါတယ်။ဒီသတင်းပတ်အတွင်းမှာပဲဆူဒန်မြို့တော်ကိုတွားရောက်ခဲ့တဲ့ ICC ရှင့်နေချုပ်ကာရင်ခန်ကဆူဒန်ဆွေရဘက်ကတရားရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကြာတာပရင်းနေမှာပြောပါတယ
် Regarding an individual former president Omar al-Bashir I have not discussed dates
သမ္မတဟောင်း Omar al-Bashir နဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ရပ်တမတ်ချက်တွေကိုမဆွေးနွေးခဲ့ပါဘူးတာဝန်ယူဆောင်ရမယ့်ကိစ္စတွေကိုသိရှိနားလည်ထားတဲ့အစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ဆွေးနွေးခဲ့ပါတယ်သူတို့ဘက်ကသုံးဖြတ်ချက်တွေချမှတ်ပြီးရင်တော့ထုတ်ပြန်ကြေညာချက်တွေထွက်လာမှာပါရောမသဘောတူစာချုပ်ပြဋ္ဌာန်းချက်တွေအရာလာမယ့်သတင်းပတ်အတွင်းမှာပူးတွဲကောင်စီဆွေးနွေးပွဲရှိတယ်ဆိုတာကိုကျွန်တော်ကိုအသိပေးခဲ့ပါတယ်ပါရီထွက်ပေါ်လာမလဲဆိုတာကိုစောင့်ကြည့်ရမှာပါပူပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ချက်နဲ့ဘယ်လိုပူပေါင်းဆောင်ရွက်မလဲဆိုတာကကျွန်တော်တို့ဆုံးဖြတ်ရမှာမဟုတ်ဘဲဆူဒန်ကဆုံးဖြတ်ရမှာဖြစ်ပါတယ
်ဆူဒန်သမ္မတဟောင်းဘာရှီယာကို ICC တရားရုံးကိုလွှဲပြောင်းပေးအပ်ခဲ့မယ်ဆိုရင်တော့ဒါဖို့ဒေတာကကျူးလွန်ခံခဲ့ရသူတွေအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်မှာဖြစ်တယ်လို့ Amnesty International ရဲ့အရှေ့အာဖရိကဆိုင်ရာဒုတိယညွှန်ကြားရေးမှူးဆာရာဂျက်ဆင်ကပြောပါတယ
် We are waiting to see if the survivors and victims of the
Darfur disaster ရက်စက်ချင်းချုပ်တဲ့ရာဇဝတ်မှုကျူးလွန်ခံရသူတွေနဲ့အသက်မတည်ဘဲရှင်ကျဉ်တဲ့သူတွေအနေနဲ့ပြတ်တာတဲ့တရားရှင်မှုကိုတွေ့ရဖို့အတွက်အခွင့်အလမ်းရမလားဆိုတာကိုကျမတို့စောင့်ကြည့်နေကြပါတယ်ဒါဖို့ဒေတာကအကျူးလွန်ခံရသူတွေအသက်ရှင်လွတ်မြောက်လာသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ဒါကတိတ်ကိုအရေးကြီးတဲ့အခိုက်အတန့်ဖြစ်လာပါလိမ့်မယ်
။ယူရိုခတ်တွန်ကအတွင်ကူပြောင်းရေးအစိုးရအဖွဲ့နဲ့ဒါဖို့ဒေတာတွင်ကတဘုံတွေချပြီးခဲ့တဲ့အောက်တိုဘာလအတွင်းကငင်းကြံရေးသဘောတူညီချက်တည်းရရှိခဲ့ပြီးမယ်လေဒေတာတွင်မှာအကြမ်းဖက်မှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်နိုင်ငံကိုအစိုးရကထောက်ပံ့တဲ့အကြမ်းဖက်ဝါဒဆွေးနိုင်ငံများဆင်းကနေပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာပဲအမေရိကန်အစိုးရကပယ်ဖြတ်ပေးခဲ့ပြီးတဲ့နောက်အတွင်ကူပြောင်းရေးအစိုးရကိုစီးပွားရေးအရာအထောက်ပံ့ပေးဖို့ကတိပြုထားပါတယ်ရှင်